NLD အစိုးရရဲ့အခုတက်တန်းပေါ့လေနှစ်နှစ်မပြည့်တပြည့်အချိန်မှာပဲအစိုးရထိပ်ပိုင်းအကြီးအကဲသမရအပါဝင်ပေါ့နော်ဒီလွှတ်တော်ပိုင်းမှာရောနောက်တိုင်းဒေသကြီးဝန်ကြီးချုပ်နောက်ဝန်ကြီးတချို့အပြောင်းလဲတွေမြင်တွေ့ခဲ့ရပါတယ်ခင်ဗျာမြင်တွေ့လာရပြီပေါ့လေဒီတော့ကဒီအစိုးရရဲ့ဖွဲ့စည်းပုံပေါ့လေခိုင်မာတည်ငြိမ်မှုအပေါ်မှာဆရာဘလို့အကဲခတ်လို့ရမလဲဒီအပြောင်းလဲတွေကြောင့်ပေါ့နော်ဟန်ချက်အပြည့်နဲ့အစိုးရတည်းရဲ့ခီးနှင်နိုင်မဲ့အခြေအနေပေါ်မှာထိခိုက်မှုရှိနိုင်မယ်လို့ယူဆလို့ရလားတနည်းအားဖြင့်ပေါ့လေဒီအပြောင်းလဲတွေကြောင့်ပြည်သူတွေရဲ့မျှော်လင့်ချက်တို့တက်ကြွစိတ်တို့အပေါ်မှာရက်ခတ်မှုရှိနိုင်မလားခင်ဗျာ
ဟုတ်တယ်ပြောတော့ကျွန်တော်သိပြီးတော့မမျှော်လင့်ဘူးကြီးမမျှော်လင့်ဘူးဆိုတာတခြားကြောင့်မဟုတ်ပါဘူးဟိုအပြောင်းလဲတချို့တော့ရှိသွားတယ်ပေါ့ဗျာအခုဆိုသမရအပြောင်းလဲပေါ့သမရအပြောင်းလဲတော့ထူးခြားအထိမှမသိဖြစ်မှမထင်ဘူးဝင်ကြီးကိုပြောင်းလို့လည်းတလောကရှိလိုက်တာတွေရှိတယ်။ဘယ်လိုပဲပြောင်းပြောင်းမှာအခုတွားနေတဲ့ policy မပြောင်းရင်တော့သိပြီးများများစွာစွာမျှော်လင့်လို့မရတော့ဘူးထင်တယ
်။ policy ဆိုတဲ့အပိုင်းမှာပေါ့လေတိုင်းပြည်မှာလည်းလှုပ်ရှားကိစ္စရဲ့အကြီးတွေကလည်းအများကြီးရှိတယ်ပေါ့လေ။အဲ့ဒီထဲကဒီပထမနှစ်ပိုင်းမှာဆိုရင်ဒါညဉ့်ညံ့ရေးဆိုပြီးတော့ဦးစားပေးလုပ်ခဲ့တဲ့တွေ့ရတယ်။ဟိုနောက်ပိုင်းနှစ်မှာဆိုရင်ဒါစီးပွားရေးဆိုပြီးတော့လေးထားပြီးတော့ဥလှည့်လာတာတွေ့ရတယ်ပေါ့လေ။ဆိုတော့ဒီကန်တိုင်းကြီးနှစ်ခုလုံးမှာရောဆီအနေနဲ့ကောက်ချက်ချကြည့်မယ်ဆိုရင်သိတာတဲ့ရလက်တွေပေါ့လေ။ဘယ်လိုတွေများမြင်တွေ့ခဲ့ရတယ်လို့ထင်ပါလဲခင်ဗျာ
။အဲ့ဒါမပြောရင်တခုပြောရင်ကဒီ energy ဆိုတာတက်လာတာဆိုတာရဲ့ international credit group ကဝေဘာနာတော့မဟုတ်ဘူးလေအကြံပေးတဲ့သဘောမျိုးတစ်ခုပါတယ်အဲ့ဒါဒေါ်ဆန်းစုကြည်နေနဲ့ယူထားတဲ့တာဝန်တွေတိတ်များလုံးနဲ့တော်တော်များများကိုလွှတ်ပေးဖို့လိုလိမ့်မယ်ဆိုတာပေါ့ကျွန်တော်အဲ့ဒါလေးကိုသဘောကျတယ်အခုလည်းဒေါ်ဆန်းစုကြည်ယူထားတဲ့တာဝန်တွေတိတ်များလုံးနဲ့နည်းနည်းလုံနိုင်ခဲ့တဲ့လူကိုလွှတ်ပေးနိုင်ရင်ကောင်းတာပေါ့လေဒါပေမဲ့အဲ့ဒီ policy ကအခုတည်းမပြောင်းအားလုံးကိုသူကချုပ်ကင်တယ်လေဘိုးချုပ်ကင်မှုတိတ်တင်းကျပ်တယ်လို့ဖြစ်နေတယ်အဲ့ဒါကြီးကတိတ်မကောင်းတယ်အဲ့တော့လူပြောင်းလဲဘာလုပ်လို့ဒီပိုရုပ်ကင်မှုကြီးဆက်ကင်ထားရင်တော့တိတ်ထူကြမှာမထင်ဘူး။အော်စောစောအမေခွန်းကိုပြန်ဖြစ်မယ်ဆိုရင်တော့ဦးသိန်းစင်တော့၃ခုပေါ့ဗျာ။နိုင်ငံရေးပြည်ပြင်ကြောင်းလဲမှုစီဝေးပြည်ပြင်ကြောင်းလဲမှုနဲ့ညီညာရေးဖြစ်စဉ်ပေါ့။အဲ့ဒါကိုနောက်ပိုင်းကျတော့ဝေဖန်လာကြတာလည်းရှိတယ်ပဲ။ဒီဖြစ်စဉ်တွေကတစ်ခုချင်းကိုအောင်မြင်ဖို့တိတ်ခက်တယ်ပေါ့ဗျာ။၃ခုဆိုတော့တိမလွယ်လောက်ဘူးပေါ့။ဒါနဲ့ဒေါ်ဆန်းစုကြည်လက်ထက်ကျတော့ညီညာရေးကိုဦးစားပေးနေတဲ့လုပ်မယ်ဆိုတော့ဖြစ်လာတယ်။အဲ့ဒါလည်းမူရတော့ကျွန်တော်တို့သဘောတူပါတယ်။သို့သောကျက်တနာညီညာရေးဆိုတာလည်းသိရတိုင်းပဲနိုင်ငံရေးအဖြေရဖို့ကကာလတစ်ခုဆောင်ရမယ်နိုင်ငံရေးအဖြေရသွားလဲလူရှင်ရေးကိစ္စမှာအများကြီးချိန်ယူပါဦးမယ်နိုင်ငံကအတွေ့အကြုံဆို10နှစ်လောက်နဲ့ DDR SSR မပြီးဘူးပြအဲ့ဒီ10နှစ်အတွင်းမှာစီးပွားရေးကပြည်ထောင်စုကလှုပ်ထိုင်ရင်ဘယ်လိုသွားကြမလဲအဲ့တော့နောက်ပိုင်းကျတော့ညီညာရေးနေကိုဦးစားပေးသလိုစီးပွားရေးကိုလည်းပြန်ကြိုင်ပေးပါဆိုတာမျိုးဆိုတော့အဲ့ဒီအစံတွေပိုကြလာတယ်အဲ့ဒီအမြင်တော့ကျွန်တော်ပိုလက်ခံတယ်
နောက်တစ်ခုကဒီအောက်ခြေပြည်သူတွေရဲ့ဆင်းရဲကျက်တဲ့အခြေအနေတွေပေါ့နော်မွန်းကျက်တဲ့ဘဝတွေကိုအသက်ရှူချောင်အောင်ပြည်လဲအောင်လှုပ်ဖို့ရမှာပေါ့လေဥပမာထိုင်းမှာဆိုရင်ဝင်းချုပ်သက်ဆင်လက်ထက်တော့ကဥပမာဘတ်30နဲ့ပြည်သူတွေဆေးကုလို့ရအောင်ကျမကြီးပိုင်းမှာဆိုရင်လည်းကြီးကြီးမားမားဝုံနိုင်ဆိုတဲ့အပြောင်းလဲကြီးတွေလုံနိုင်ခဲ့တယ်ပေါ့လေဆိုတော့အခု NLD အစိုးရလက်ထက်ပေါ့လေပြည်သူတွေရွေးချယ်လိုက်တဲ့အစိုးရလက်ထက်မှာဒီလိုတိတာထင်ရှားတဲ့အပြောင်းလဲတွေလက်စွပ်လက်ကင်ပြလို့ရတဲ့အပြောင်းလဲတွေလှုပ်ဖို့အရာမှာအခက်အခဲအတားအဆီးပေါ့လေဘာတွေကြုံနေရလဲဆရာမြင်မိပါလဲခင်ဗျာ
ခက်ခဲဆိုတာတော့ရှိမှာပေါ့ဗျာဒါပေမဲ့ဘလို့ပဲခက်ခဲရှိရှိပေါ့တက်နေတော့တက်တာအချောင်ကြီးအောင်လှုပ်ပေးမယ်ဆိုရင်တော့လှုပ်လို့ရနိုင်မယ်လမ်းကြောင်းတွေရှိမယ်ထင်ပါတယ်ဒါပေမဲ့အခုဖြစ်နေတာကတိတိတတ်တာလူလူကြားမှာရောကျွန်တော်တို့ကိုယ်တွေရောပေါ့ကြုံနေရတာအခွန်တိုးကောက်တာပဲရှိတယ်ကျန်တာသိမရှိဘူးအဲ့တော့ထားပါတော့သူပြောကြတာရှိတယ်နိုင်ငံကလည်းရှင်းလို့ရှိရင်အခွန်တော့သိနေတယ်ပေါ့ဒါလည်းဟုတ်ပါလိမ့်မယ်တို့တော့ရည်ကြည်ရအခွန်တိုးကောက်ဖို့တကူလည်းကြည့်လို့မရဘူးလူလူရဲ့ထုတ်လို့ရတက်ဖို့လိုတာထုတ်လို့ရတက်လာလို့အခွန်တိုးကောက်တယ်ကိစ္စမရှိဘူးခံလာတယ်အခုကထုတ်လို့ရမတက်တဲ့အပြင်ကြာနေတယ်အဲ့ဒီကြာတဲ့မှာအခွန်ကပါဝင်ဖြစ်တယ်ဆိုတော့ပိုးပြီးဒုက္ခများလာမှာအဲ့ဒါတော့ကျွန်တော်တို့တော်တော်များများလည်းသတိပြုမိတဲ့အချက်တစ်ခုပါ
ပြည်သူတွေရဲ့ဘဝတွေကိုတိုးတက်ပြောင်းလဲအောင်လှုပ်ဖို့ဆိုတဲ့နေရာမှာပေါ့နော်အဓိကအခက်အခဲဖြစ်နေတာပြောင်းလဲလှုပ်လို့မရတာဟာဒီအရေးကြီးတဲ့ဝန်ကြီးဌာန၃ခုကိုစစ်တပ်ကကင်ထားလို့နောက်တစ်ခါဒီဖွဲ့စည်းပုံအခြေခံဥပဒေအတားအဆီးကြောင့်ဆိုပြီးတော့ပါတီတာဝန်ရှိသူတွေ NLD တာဝန်ရှိသူတွေနောက်ဒီလွှတ်တော်အမတ်တွေပေါ့လေခဏခဏထုတ်ပြောနေတာတွေ့ရပါတယ်ဆိုတော့ဆရာအနေနဲ့ကြတော့ဘယ်လိုတုံ့တက်လို့ရမလဲဒီဝန်ကြီးဌာန၃ခုကိုဘေးဖက်ပြီးတော့နော်ဖွဲ့စည်းပုံအခြေခံဥပဒေကိုထက်စဉ်းစားစရာမလိုဘဲနဲ့ပြည်သူတွေအတွက်ရွေးချယ်ပြီးတော့ဥမာဒီမိုကရေစီအခွင့်အရေးတွေပို့ပေးတာတို့တိုင်းသားအခွင့်အရေးတွေပို့ပေးတာတို့စသဖြင့်တခြားဟာတွေရောလှုပ်လို့ရတဲ့ဟာမျိုးတွေမရှိတော့ဘူးလားဆရာ
ရှိတာပေါ့ဗျာတကယ်ကြတော့စောစောကပြောတဲ့အချက်တည်းကမှန်တယ်လို့တော့မှန်မှန်တယ်တိုးတော့ဒီကိစ္စတခုတည်းတော့မဟုတ်ဘူးပြလုံနေတာတွေအများကြီးကဥပမာစီးပွားရေးဆိုတာဝန်ကြီးဌာန၃ခုနဲ့ဆိုင်မဆိုင်မနဲ့ဟိုဘက်ကလှုပ်လို့ရတာ နောက်တစ်ခုကတော့ယေရှုစီဥပဒေလိုပါလို့ပေါ့ဗျာဒါလည်းပြောစရာတွေတော့အများကြီးပေါ့ယေရှုစီဥပဒေရှိတယ်လွတ်တော်ဥပဒေရှိတယ်အော်ပြောရတာဆိုရင်လုတ်တဲ့ဟာတွေကလွတ်လပ်ခွင့်ပိုးမရတယ်ပြန်ပိုးတင်းကျက်တာတွေဖြစ်လာတယ်ပြန်နောက်တစ်ခုကဖက်ဒရယ်သွားမယ်ဆိုပြီးတော့ချုပ်ကယ်မှုတွေများလာတယ်ဖြစ်တယ်ဒါတွေတော့သိမကောင်းဘူးလို့ထင်တာပေါ့
ဆရာစောစောအမေးရှိသွားတယ်လို့ဒီ NLD အစိုးရကတက်လာကစား ICG အဖွဲ့ကအကြံပြုခဲ့တယ်လို့ပေါ့နော်မူဝါဒပြောင်းလဲဖို့ဆိုတဲ့နေရာမှာတော့ဆန်းစုကြည်ယူထားတဲ့တာဝန်တွေရှော့ဖို့ပေါ့နော်ဘဟုချုပ်ကိုက်မှုကိုရှော့ချဖို့ဆိုတဲ့နေရာမှာဘာကြောင့်ဒီဟာကိုမပြင်နိုင်ရသေးတယ်လို့ဆရာမြင်ပါလဲခင်ဗျာ
ဖြစ်နိုင်ရရတော့အမျိုးမျိုးပေါ့ဗျာဒါပေမဲ့အစတော့ကျွန်တော်ဟိုတော့ဆန်းစုကြည်သိမြန်ဟိုဆန္ဒစောလွန်းသလားပေါ့သိပြီးတော့သူချုပ်ကိုက်မှုတွေများလွန်းလားသူအရေးစကားနဲ့ပြန်တော့လောဘမြန်ကြီးလွန်းသလားလို့လည်းထင်တယ်အခုနောက်ပိုင်းတော့ကျွန်တော်တမျိုးစဉ်းစားလာတယ်အဲ့ဒါပါလဲဆိုသူ့အแทမှာတကယ်တောင်းပေးလို့ရနိုင်တော့အောင်အရင်ချင်းပြည့်တဲ့လူရှိမှရှိရလားလို့တော့နည်းနည်းတော့တန်ဖိုးရဖြစ်လာတယ်။ဒါတိတိကျကျသိလို့ပြောတာမဟုတ်ပါဘူး။ဥပမာစကြည့်ရတာ
။ဒီနှစ်ထဲမှာလည်းဒါကြားပြတ်ယူကောက်ပွဲလုပ်မယ်လို့လည်းကြေညာထားတာရှိတော့ကနောက်တစ်ခုကလည်းအထူးထူးယူကောက်ပွဲကြီးလည်းနောက်တစ်ကြိမ်ထပ်လုပ်ရတော့မယ်ပေါ့ဆရာရဲ့။ဟိုဒီအတွက်လည်းကြိုပြင်းရတော့မယ်အနေထားတွေမှာ။ဒီတက်တန်း၅နှစ်ပေါ့နော်။ကုံဆုံးသွားတဲ့အချိန်မှာဒီ NLD အစိုးရအဖွဲ့အနေနဲ့ပြည်သူတွေအတွက်ထူးထူးခြားခြားဘာတွေများလုပ်ပေးနိုင်ခဲ့မလဲ။ပြည်သူတွေအနေနဲ့ဘာတွေမျှော်လင့်စရာရှိသေးတယ်လဲပေါ့ဆရာရဲ့။အဲ့ဒါဘယ်လိုများချုပ်ပြီးသုံးသပ်လို့ရမလဲခင်ဗျာ။
ကျင်းရစ်တဲ့တက်တန်းတစ်ဝက်ကြော်ကြော်ပေါ့ဗျာအဲ့ဒါစောင့်ကြည့်ရမှာပဲဒီအတွင်းမှာထူးထူးခြားခြားလုတ်ပြနိုင်မှာအဲ2020ရွေးကောက်ပွဲမှာအခြေအနေကောင်းမှာဗျာလုတ်မပြနိုင်ဘူးဆိုတော့2020ရွေးကောက်ပွဲမှာနိုင်တော့နိုင်ပါလိမ့်မယ်တိုးတော့အစိုးရဘက်ကတော့အကြက်တွေးလိမ့်မယ်ထင်တယ်
ဟုတ်ကဲ့ဆရာဦးကျော်ဝင်ကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာ